ချင်းပြည်နယ်ဖားကမ်းမြို့နယ်ထဲမှာမိုးတဲထားပြီးတော့ရေကြီးနေပြုံမှုတွေကြောင့်လူ၆ဦးထပ်မံတေဆုံးပြီးထိခိုက်ဒဏ်ရာရသူတွေလန်ဒရာပြက်စီမှုတွေလက်ရှိကြောင်းတာဝန်ရှိသူတွေနဲ့ဒေသခံတွေကပြောပါတယ်။မကြာခဏမှာတော့တစမှုတွေဖြစ်လျက်ရှိတဲ့ကြောက်စိန်တူဖော်ရေးလုပ်ငန်းတွေရှိရာဖားကမ်းမြို့နယ်မှာအခုနောက်ဆုံးရေကြီးနေပြုံမှုတွေနဲ့ထပ်ပြီးတော့ကြုံခဲ့ရတာပါ။ပကြတိခင်တရင်ဘတ်တွေအတွင်းမြန်မာနိုင်ငံအနှံ့အမိုးတဲထံရည်ကြီးမှုတွေနဲ့နောက်ဆက်တွဲမှတော်တဆမှုတွေကြုံရတဲ့အခြေအနေတွေကတော့ POA ထိုင်းခြေဆိုင်တရင်ထောက်နိုင်ကုန်အင်ကတရင်ပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ဒီကနေ့မနေ့ကချင်းပြည်နယ်ဖားကားမြို့နယ်တွင်မိုးတဲထံစွာရွာသွန်းပြီးရည်ကြီးမြေပြင်မှုကြောင့်လူ၆ဦးထပ်မံတေဆုံးမှုဖြစ်ပွားခဲ့တယ်လို့ဖားကားမြို့အမျိုးသားတင်မှုကစီဖွဲ့ချုပ်အတွင်းမှဦးတောင်းဆန်ကပြောပါတယ်။
အဲ့ဒီကင်းကျင်းရတဲ့ကျွန်တော်ရဲ့မယုံလို့မရဘူးလေလေတဲ့ခြောက်လောက်ပုံလေးကလည်းအမိုင်းကြီးကျင်းတော့မရှိဘူးရမယ်။ဒါနဲ့ဒီကခင်းရမကဘူးလေလေတဲ့အမိုင်းကဟိုရှာပင်းတွေကြီးကြီးရတယ်။အင်းတောင်ကလေးကြီးကြီးကြတာကဒီလိုလေတုံးလုံးတည်းကြီ
းကြီးကြီးမြေပြိုတဲ့ဖားကားမြို့နယ်တွင်မှာမြေပြိုမှုမှာအသက်တေဆိုးမှုဖြစ်ပွားတဲ့အပေါ်မှာရဲတပ်ဖွဲ့ကလည်းစီးရင်အရေးအတွက်ကိုအတိပြုနေစေဖြစ်ပြီးရဲတပ်ဖွဲ့ပေါ်ဝင်အစိုးရဖွဲ့စည်းတွေကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတယ်လို့ဖားကားမြို့နယ်ရဲတပ်ဖွဲ့မှူးချုပ်ကတာဝန်ရှိသူကပြောပါတယ်
ကျောင်းမူတော့ရှိရပါဘူးဒီအားရအတိပြုနေတာကိုကျွန်တော်တို့ဒီလူနေမယ်နေရာလေးစာရအတိပြုနေတယ်တော့ဆိုတော့ကျွန်တော်တို့ဟာတင်းဒီနေရာလေးလို့ပါခင်ဗျာလားနေပါလေဒီလူပိတ်နေရတော့ဒီရက်ဖွဲ့ဝင်တွေနဲ့တခြားအဖွဲ့တွေနဲ့ဘာလို့ခိုက်ခါနေမှာလဲကျေရည်ရဲ့အခြေအနေကတော့ကျွန်တော်တို့ဒီကဒီမှာကရက်ဖွဲ့ဝင်တွေရဲ့စကရုပ်ကအဖွဲ့တွေရဲ့ကျွန်တော်တို့ဒီလူမှုကွန်ရက်တွေနဲ့မိသားအပါညာအကုန်လုံးအားလုံးစုပေါင်းလို့ဆောင်နေပါခင်ဗျာ
နေရာတော်များများမှာမြေပြိုမှုဖြစ်နေပြီးနေအိမ်ပျက်စီးဆုံးရှုံးမှုတွေလူတိတ်ဆုံးမှုတွေထိခိုက်ဒဏ်ရာရရှိမှုတွေရှိနေပေမဲ့လည်းမြေပြင်အခြေအနေပေါ်စီရင်ကောက်ယူနေစေဖြစ်လို့ပျက်စီးဆုံးရှုံးမှုတံပိုးကတိမပြုတ်နိုင်သေးဘူးလို့လည်းမြို့နယ်ရဲစခန်းတာဝန်ရှိသူတွေကပြောပါတယ်ဒီဘက်နဲ့မြေပြိုမှုကြောင့်ဖန်ကားမြို့နယ်စိတ်မှုခေါ်ဆိုင်းတောင်ကျေးရွာနဲ့ဖန်ကားမြို့ဝင်ကျက်တကောင်ကုန်းတွေမှာမြေပြိုကြလို့ခွန်နူးလောက်သိဆုံးပြီးဒေသတွင်းစည်းကမ်းမှုအခြေအနေကိုတော့ဖန်ကားမြို့ခါကိုနောင်လက်ကခုလို့ပြောပါရယ
်ဖန်ကားအဲ့ဒီကျွန်တော်တို့ကျက်တကောင်ကုန်းအောက်မင်းလမ်းမှာကနေရောက်သေးရယ်ဆိုင်းတောင်မှာကတော့စုစုပေါင်းအားလုံး၁၁ယောက်ပေါ့စုလို့ရတော့ခုနှစ်ယောက်ကတော့ဒီရင်ခွဲရုံမှာဆက်ထားတယ်ဆိုတဲ့အနေအထားလေးတွေပေါ့ဖတ်တာမှာကတော့ဒီမြေပြိုတာတော့ဒီနေ့ကစူးစမ်းရတဲ့တကောင်ကုန်းမှာပဲပြိုနေတာအဲ့ဒီစမိတ်စားတော့ဆိုင်ရှိတာဒီစီးကိုလမ်းသွားတဲ့ဘက်မှာလည်းအဲ့မှာတော့ချီမပြိုတော့ပေါ့နေရာကတော့အဲ့ဆုံဆုံမှုရှိတယ်တရားကတော့အရေးပေါ်စီးကူတာနေရာပေါ့နော်ခီးသွားရင်းနဲ့ပေါ့ဆိုင်ရဲ့ဆေးနဲ့ဂျုံးလေးတော့ပြိုချလာတဲ့အနေအထားတွေပေါ့ဒီလိုဟူးဆုံးပြီးတောင်းတဲ့လမ်းမှာပဲပြိုတော့ပေါ့ဒီလိုရှိဒီမော်ဒီစားနဲ့ဖတ်ကန်လမ်းပေါ့ကြနော်ဒီကြီးကြီးတွေကတည်းကအခုလုံးပြိုချနေတဲ့ဒီဝင်းတွေပေါ့ဆုံဆုံမှုတော့သူ့ဆိုင်ရောက်တော့သူ့လူတွေရှိမှာပါ
တဲတံစွာရွာသွန်းတဲ့မိုးကြောင့်ဖန်ကမော်စီစာချီရွာကိုဆက်တွယ်ထားတဲ့စောင်းချိန်ရွာထက်နားကတရာကျူးသွားလို့ဒေသခံတွေသွာလာရေးမှလည်းအထက်တွေ့နေတယ်လို့သူကပြောပါတယ်။ကချင်ပြည်နယ်ဖန်ကမြို့နယ်တွင်ရေကြီးမြေပြိုမှုကြောင့်တော်လည်းကောင်းကြောက်စိတ်မော်တွင်မြေကျစ်စာကျူးကျမှုကြောင့်တော်လည်းကောင်းလူသေဆုံးမှုတွေမကြာခဏဖြစ်ပွားလို့ရှိပါတယ်။ပြီးခဲ့တဲ့မေလတုန်းကလည်းဖန်ကမြို့နယ်စိတ်မှုချီရွာအစုကွေးခမ်းချီရွာမှာမြေပြိုမှုဖြစ်ပွားခဲ့လို့လူ14ဦးသေဆုံးခဲ့ပါတယ်။ဒီကနေ့ရပိုင်းတွင်းမှာမုံပြင်းနဲ့ရခိုင်ပြင်းနဲ့ကရင်ပြင်းနဲ့မကွေးတိုင်းစကိုင်းတိုင်းအေရဝတီတိုင်းဒေသကြီးတွေမှာရေကြီးရေဆိုင်မြေပြိုမှုတွေဖြစ်ပွားခဲ့တယ်လို့ဆိုလ19ရက်နေ့ရှိတော့လူ23ဦးသေဆုံးခဲ့တယ်လို့လူမှုဝန်ထမ်းတည်ဆဲရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနတာဝန်ရှိသူတွေကလည်းပြောဆိုခဲ့ပါတယ်ခင်ဗျာ